မင်္ဂလာပါခင်ဗျာအင်တာနက်ညပိုင်းတဲ့လူလဲစီစဉ်ကနေပြီးကျူးကျူပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြီးခဲ့တဲ့သတင်းပတ်တုန်းကဖြစ်ခဲ့တဲ့မြောက်ဦးအရေးခင်းနဲ့ပတ်သက်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့အရေးခင်းနဲ့လူမျိုးတက်တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူတွေတေဆုံးခဲ့ရတဲ့ဖြစ်ရပါဆိုလို့ရှိရင်အခုဒီ NLD အစိုးရလက်ထက်မှာတေဆုံးခဲ့ရတဲ့ဖြစ်ရတခုလို့ဆိုနိုင်ပါတယ်တရားဥပဒေစိုးမိုးရေးရှုထောင့်လူခွင့်ရေးရှုထောင့်လူမျိုးရေးရှုထောင့်ဒီရှုထောင့်ဘောင်းဆောင်ကနေပြီးတော့ဝေဖန်ငင်းခုန်မှုတွေကလည်းရှိနေပါတယ်ဒီကြောင့်မို့ခုဒီနေ့ကျွန်တော်တိုင်းလိုင်းစီစဉ်မှာဒီမြောက်ဦးပြပခနဲ့ပတ်သက်ပြီးတော့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပေါ်ဆွေးနွေးပြဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ရခိုင်ပြည်နယ်ကပါအမျိုးသားစစ်တော်ကုစလေဒေါ်ထုမီဖြစ်ပါတယ်။နောက်တူကတော့ဒရင်းသာဆရာပါကိုတီဟာသွေး NHK သတင်းဌာနပါ။အဲသူတို့နှစ်ဦးစလုံးဒီလိုင်းပုံကိုရောက်နေပါတယ်ခင်ဗျာ။ကျွန်တော်ကိုတီဟာကိုရင်ဖိတ်ခေါ်ကြပါတယ်ခင်ဗျာ။ကိုတီဟာကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြ
ားပါရယ်ကုတိဟာရေအခုရခိုင်ကိစ္စပေါ့နော်တစ်ဖက်မှာဟိုဒီဝန်ကြကိစ္စပဲဖြစ်ပြီးရနောက်ပိုင်းမှာပဲအခုရခိုင်ကိစ္စကမြောက်ဦးမှာထပ်ပြီးတော့ကြောပြန်ဖြစ်လာတယ်ဖြစ်လာရဆိုတော့ကအခုဖြစ်တဲ့ကိစ္စတော့ရခိုင်မျိုးသားကြီးနဲ့လည်းပတ်သက်ပါတယ်ဖြစ်သွားတဲ့ကိစ္စအစွဲအကန့်တခုဒီပေါ်မှာကုတိဟာဘယ်လိုများသုံးသပ်ပြီးကြမှာလဲခင်ဗျာအရင်ဆုံ
းဟုတ်ကဲ့ကျွန်တော်ဒီရခိုင်မှာပေါ့နော်ကျွန်တော်အချက်နှစ်ချက်ဟိုရခိုင်နိုင်ငံနဲ့ပတ်သက်ပြီးကျွန်တော်အချက်နှစ်ချက်မြင်နေတာအချက်ကကျွန်တော်ဒီ2000ကတော့ခုပြည်နယ်တော့ဘာမှမပေါ်တော့တကယ်တော့စတယ်ဆိုတော့စပြောလို့ဆို2010ပေါ့2010ကျွန်တော်တို့နိုင်ငံရေးအကြောင်းလေးကြည့်တဲ့ချိန်မှာကျွန်တော်ရခိုင်နိုင်ငံရေးအားစုစပြီးတော့ကျွန်တော်တို့ထုတ်ရှားလာတယ်ဗျ။ထုတ်ရှားလာကြကြသူတို့ကနိုင်ငံရေးခွဲလန်းနေတယ်သူတို့နိုင်ငံရေးအိမ်မက်တွေကိုကောင်းတယ်ပေါ့ဘူးစဉ်းစားလာတဲ့ခါမှာတော့2012ကျွန်တော်တို့ဒီလူရေးပြီးပတ်တာတွေဖြစ်ပြီးတဲ့နောက်မှာသူတို့တွေထုတ်ရှားမှုတွေအားကောင်းလာအဒီရေဝနိုင်ငံရေးလည်းအားကောင်းလာပေါ့နော်။အဲ့ချိန်မှာရခိုင်နိုင်ငံရေးအားစုရဲ့အဓိကလိုလားတဲ့နှစ်ချက်သတိထားပြီးတစ်ချက်တော့သူတို့ဒီသင်္ဃာရီညားတော့သူတို့မချက်ဘူးဒီပိစားကိုသူတို့ရှင်းကျင်နဲ့ဖယ်ရှားကျင်နဲ့ဒါကိုအားထုတ်ကြပါမယ်။နောက်တစ်ခါကျတော့သူတို့ဒီတရားစာတော့အထုတ်တောင်နဲ့ပတ်သက်ပြီးတော့သူတို့တွေမကြည့်တော့ဘူးသူတို့ဒီရခိုင်ရဲ့တရားစာတွေဟာရခိုင်ပြည်နယ်အတွက်ပဲအကျိုးဖြစ်ရမယ်ဆိုတဲ့ဟိုပါပေါ့နော်။ဟိုခိုင်ကျင်နဲ့ကျွန်တော်ထုတ်ရှားလာတယ်ညတွေ့ရတော့အဲ့ဒီလက်ချက်ကိုအခြေပြုပြီးသူတို့တွေနိုင်ငံဦးတည်ကြတဲ့ထုတ်ရှားလာတယ်ပြည်နယ်အတွက်မှလည်းအားပေးမှုရတဲ့ခါကျတော့2010မှာကျွန်တော်တို့ကျွန်တော်ဒီနိုင်ငံကြီးအားကောင်းလာတာကတော့ကျွန်တော်2015အထိကျွန်တော်တို့ဒီခုဆိုရင်တစ်ခိုင်းလွတ်တော်မှာကျွန်တော်တို့အများကြီးဖြစ်သွားတဲ့အထိပေါ့နော်ဒီလိုအနေအားမျိုးတွေရှိတယ်ဆိုတော့ပြောချင်တာကတော့ဒီကျွန်တော်တို့ရခိုင်ဒေသမှာရခိုင်နိုင်ငံကြီးအင်အားစုတွေကဒီဝန်နိုင်ငံကြီးအားကောင်းလာတဲ့တောက်ကမှုအထိုက်အယောက်ရှိလာတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကဒေသတည်မှုကြီးဖွဲ့ချုပ်ရဲ့နိုင်ငံကြီးအင်အားစုကလည်းကျွန်တော်တို့ဒီတိုင်းနိုင်ငံလုံးကိုကျွန်တော်တို့ဒီတိတ်ကြီးပေါ့ပေါ့နော်နိုင်ငံကြီးအကြောင်းလဲမှာကျွန်တော်တို့ဒီအကူရအဖွဲ့စည်းနိုင်မှုတော့ကိုအားထုတ်ပြီးတော့ကျွန်တော်လုပ်တဲ့မှာဖွဲ့တိုက်မှုကြီးအပြည့်အဝရင်းဖြစ်တယ်။အပြည့်အဝရင်းဖြစ်တာလည်းမတော်ဆုံးကျွန်တော်တို့ပို့တိုင်မှုတွေဖြစ်တာပေါ့နော်။ဆိုတော့ဒီကိစ္စကျွန်တော်တို့ငိုကြတဲ့ချိန်ချင်းတော့ညှိနေပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့ဒီခိုင်ပြည်နယ်အစိုးရဖွဲ့တဲ့ကိစ္စမှာလည်းကျွန်တော်တို့ဒီ ANP နဲ့ပေါ့နော်ကျွန်တော်တို့အပြည့်အဝရှိခဲ့တယ်။အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ဒီကိုဗီအာနန်ကော်မရှင်ကိစ္စတို့ကဘာလို့ကတန့်ဝတ်တာတွေတောက်လျှောက်ရှိခဲ့တယ်ဆိုတော့တစ်ဖက်ကရခိုင်နိုင်ငံအင်အားစုကသူတို့ဒီပြည်နယ်ချင်းကိစ္စကိုကျွန်တော်တို့ဒေသကြီးဒီမိုကရေစီဖွဲ့ချုပ်ကသူတို့ရဲ့အင်အားအပြည့်အဝပြုပြီးတော့တိုင်ပင်ပြီးပူးပေါင်းလုပ်တာမျိုးသူတို့ကလိုလားတယ်အဲ့လိုမျိုးမဖြစ်လာရဘဲတော့ဒီနိုင်ငံကြီးကဖိအားပေးမှုရှိတာဆိုတော့အဆက်မှာကဟိုကျွန်တော်တို့ဒီခိုင်နိုင်ငံကြီးကအားကောင်းပြီးတော့တွန်းတွန်းတိုက်တိုက်ကစားလာတဲ့သဘောရှိတယ်ဆိုတော့အဲ့ဒီအခါမှာကျွန်တော်တို့ဒီအားပြိုင်ပွဲတွေချင်းပူးတိုက်မှုဖြစ်လာဆိုတော့ဟိုဒီသတ်ဒီမိုကရေစီဖွဲ့ချုပ်အစိုးရဘက်ကရောပါတီဘက်ကရောရခိုင်ဒီနိုင်ငံကြီးအားစုတွေနဲ့ဖြစ်ဆက်ညီတိုင်းတဲ့ကိစ္စမျိုးတွေမလုပ်ဘဲနဲ့ဟိုဘယ်လိုဖြစ်မလဲဟိုတစ်ဖက်နဲ့တစ်ဖက်မတိမတာပါဘောနော်ကျွန်တော်တို့အတိုက်ခံသဘောမျိုးဟာဟိုအားပြန်မှုတွေကအများပို့ဆိုးလာပြီးကျင်းမာမှုတွေဖြစ်လာတယ်ဆိုတော့အဲ့ဒီအချိန်လူမျိုးဖြစ်နေတဲ့အချိန်မှာကျွန်တော်တို့နောက်ဆုံးပေါ့နော်ဒီဒေါက်တာအေးမောင်ကလည်းပြီးတော့ကျွန်တော်တို့ဒီကမတော်ကိုသွားပြီးတော့ကျွန်တော်တို့ဒီရခိုင်ကိစ္စဖြစ်ရှင်းမှုသွားခေါ်တာပေါ့နော်အဲဒီတော့ငုတ်တိတ်ရှိနေရင်မတက်ကြလေပြီးဒီကျွန်တော်တို့ဒီကမတော်ကိုသွားပြီးတော့ကျွန်တော်တို့ဒီအခုကြီးတောင်းတဲ့အနေထားမျိုးတွေဖြစ်လာတာကကျွန်တော်တို့ကဒီနိုင်ငံရေး level မှာအရန်ကျွန်လာတာပေါ့နော်ဒီလိုအခြေမျိုးတွေမသိမသာကျွန်တော်တို့ရခိုင်ကိစ္စကလက်တိုင်းနိုင်ငံရေး level ကဟိုစစ်မှန်တာတခုလိုဖြစ်လာတာဖြစ်လာတဲ့အချိန်မှာဟိုတစ်ဖက်မှာလည်းဟိုအခင်းအကျင်းတွေချိန်ရန်ချိန်တိုင်းမှာကျွန်တော်တို့ဒီတော်တော်လေးမအောင်ပါဝင်ပါမထိုင်နိုင်ငံရခိုင်နိုင်ငံရေးအားဖြင့်တို့ရဲ့နိုင်ငံရေးမြင့်လာပြီးတဲ့အခါမှာလည်းဟိုလိုဖြစ်လာတဲ့ဆိုတော့ကျွန်တော်တို့ဒီအခုဆိုလိုကျွန်တော်တို့ဒီဟိုရခိုင်ဒီချိန်တော့ဖုံးမိနေလားတောက်လောင်နေတယ်ကျွန်တော်တို့ကြိုးပြပါပေါ့တော့ဒီရခိုင်ဒီနိုင်ငံတော်ကြီးအကြောင်းကိုကျွန်တော်တို့ပြန်ပြီးတော့အော်ထင်ရှားအောင်ကျွန်တော်တို့ပေါ်ထုတ်ရင်းရနေပြီးတော့ကျွန်တော်တို့ဒီဗမာနဲ့ရခိုင်ရဲ့ဂျားကကျွန်တော်တို့တမန်ဖြစ်တယ်မှာရှိခဲ့တယ်ကျွန်တော်တို့ဒီအစ်အိတ်ခဲလေးတွေပါကျွန်တော်တို့ထုတ်ပြောရတဲ့အနေအထားမျိုးတွေပေါ့နော်အဲ့လိုမျိုးတွေဒီပေါ်ကျွန်တော်တို့က ဒီနိုင်ငံရေးတိုက်ပွဲတွေတိုက်ပွဲတွေကကျွန်တော်တို့အစမ်းနေကျေပုံတော့ပေါ့အ
ဲ့တော့
အဲ့ဒီအချိန်မှာအခုလိုမျိုးကျွန်တော်တို့ဒီဟိုအစိုးရကတားဆီးတယ်တားဆီးတာလည်းဟိုဥပဒေသဘောအရတားဆီးတယ်လို့ဆိုပေမဲ့လည်းကျွန်တော်တို့နိုင်ငံရေးရတဲ့တစ်ဖက်ကအခြေခံလေးရှိတဲ့အခါကျတော့ကြောကြာတွေမြင်စရာတွေဖြစ်လာတော့ပေါ့နော်အဲ့တော့အခုလိုအရေးယူတဲ့အပြင်ကိုကျွန်တော်တို့ဒါအရေးယူရလဲယူရမဟုတ်ဘူးကျွန်တော်တို့နိုင်ငံတော်ပုံကံမှုအဖြစ်ဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံရေးတန်ရှင်ကဒီတစ်ခိုင်ကြီးတယ်တဲ့မှာတော်တော်ကြီးသွားတယ်ကသာကတိုးရတာရောမဟုတ်ဘူးဟိုဒီကပိုဆိုးလာနေကြအကြောင်းရှိတယ်အပြက်အပြက်နဲ့နှကောင်းကြီးထွက်မဲ့အနေအထားကြီးဖြစ်လာတယ
်ဆိုတော
့ဟိုဒါကအားလုံးအတွက်ဆိုးရိမ်ကြကောင်းတဲ့အနေအထားပါ
ကျွန်တော်တစ်ခုနှစ်ပိုင်းခွဲပြီးကျင်တာခုနကကိုသီဟပြောသွားတဲ့အဲမှာတကယ်တမ်းရခိုင်လူမျိုးတွေရဲ့အခြေခံမကျေနပ်မှုရှိတယ်နောက်တစ်ခုကရခိုင်ဒေသအတွင်းမှာပဲလက်ရှိဖြစ်နေတဲ့ NLD အစုအဝေးနဲ့ရခိုင်မျိုးသားတွေကြားတွေကနည်းနည်းတိမမှုသဘောတွေဒါအခြေခံအကြောင်းရင်းတွေပေါ့နော်အခုဖြစ်သွားတဲ့ကိစ္စကိုတော့နှစ်ပိုင်းခွဲကြည့်ပါလေအခုဒီတည်ဆုံးမှုတိမဖြစ်ခဲ့ရခင်အချိန်ကြီးအစိုးရရဲ့ကံတွယ်မှုအထူးဖြင့်ပြည်နယ်အစိုးရရဲ့ကံတွယ်မှုဆိုတော့ကစာပြီးဟောပြောပွဲတွေကိုပိတ်လိုက်တယ်စာပြီးဟောပြောပွဲပိတ်လိုက်တဲ့အပြင်နောက်ကညပိုင်းထွက်လာတဲ့အဲ့မှာကံတွယ်ဒီကံတွယ်ပုံနဲ့ပတ်သက်လို့ရောကိုသိဟာဘယ်လိုမြင်ပါလဲ
လေကိုတဲ့အကြာကျွန်တော်တို့ဒီဟိုဘောနော်ရူလာဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့ဒီအုပ်ချုပ်ရေးပိုင်းနဲ့တော်တော်ကပောင်းကင်းဖြစ်တယ်မနိုင်မနေဖြစ်တယ်ဗျအဲ့တော့ဟိုအားလုံးကလည်းပြောကြပါတော့ဒီဒီရေးရေးကိစ္စပေါ့ဒီဒီရေးရေးကိစ္စကဟိုဟိုအစိုးရကတက်တက်ဒီရေးရတက်တက်လို့တို့လည်းပြောကြကျွန်တော်တို့အဲ့ဒီလိုတော့ဟိုမဖြစ်ဘူးတော်တော်လည်းပဲအစိုးရအနေနဲ့ကဒီရေးရေးဝန်ကြီးဌာနကိုဟိုလုံလောက်တဲ့ဟိုဘယ်လိုခေါ်မလဲအမိတ်ဟိုစီမံချက်ပေါ့နော်မပေးနိုင်ဘူးလို့ကျွန်တော်မြင်တယ်အဲ့ဒီခါကျတော့ကျွန်တော်တို့မြေပြင်မှာကြံကြဲအခါမှာဟိုဘေးကကိုကြိုးတွေဘယ်လောက်ထိဖြစ်လာနိုင်လဲဆိုတော့အစိုးရအနေနဲ့ဟိုချိုးတင်ခံမနိုင်ခြင်းဒါမှမဟုတ်ဟိုဖြစ်လာမဲ့ဖြစ်လာတဲ့အခါမှာအစိုးရဝါတွေမဖြစ်သွားအောင်ဟိုအစီအမံတွေပေါ့နော်စမှတ်တဲ့အခါမှာမကျွမ်းကျင်ဘူးကျွန်တော်တို့လုံလောက်တဲ့ဟိုအမိတ်ညွှန်ကြားချက်ဒီမပေးနိုင်ဘူးလို့ကျွန်တော်မြင်တယ်ဆိုအဲ့ဒီခါမှာကျွန်တော်ထင်တယ်ဒီအပေါ်ပိုင်းကျွန်တော်နိုင်ငံရေး position ယူထားတဲ့ကျွန်တော်တို့ဒီဝန်ကြီးချုပ်လို့ပေါ့နော်ရခိုင်ပြည်တော်ဝန်ကြီးချုပ်လို့ဟာမျိုးဒါနေပြားနေပြောဒီရောတည်ရေးအဖြစ်ဖြစ်ကျွန်တော်အမိတ်သေးအပြန်လာအမိတ်သေးအချင်းချင်းပြင်ကြတယ်ဟိုသုံးချက်ချက်ပေးရဆိုတော့ကျွန်တော်တို့ဒီအောက်ပိုင်းမှာကျွန်တော်ကိုင်တွေ့ပုံတွေမှာကျွန်တော်တို့ထွက်တော်မှုရှိတယ်အထိတ်သက်မမီမျိုးရှိတယ်ဒါကြောင့်ဒီလောက်ဒီအခြေအနေတွေဖြစ်သွားတယ်ဆိုကျွန်တော်မြင်ပါတယ
်ဟာဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အခုတော့ရှင်တူအလှည့်ပေးချင်ပါတယ်ကိုတည့်ရမှုကိုတည့်ရမှုဒါတူတူဆွေးနွေးပေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်အနေနဲ့တော့ဒီရခိုင်ကိစ္စကတော့ဒီအများပြည်သူအမြင်နဲ့ကျွန်တော်ပြောမယ်ဆိုရင်တော့ဒီသူအစိုးရရဲ့လုပ်ရတော့ဒီစစ်တပ်နဲ့တန်းတူလိုပဲတွားမယ်ဖြစ်ပါတယ်ခင်ဗျဘာဖြစ်လဲဆိုတော့နော်ရခိုင်ကိစ္စဒီရခိုင်ဒီဆန္ဒပြတဲ့လူတွေကတော့ဒီလောက်တက်ကြမလို့ပြတ်တက်ကြတော့မလို့ဗျ။ဘာလို့လဲဆိုရင်တော့သူတို့ဆန္ဒမမှန်ကန်ကသူတို့ထုတ်ပေါ်တာနော်။အခုတခါထပ်ပြီးတော့ဆန္ဒတခါနောက်ပြီးတော့သူတို့အဲရှေ့မှာတခါထပ်ပြီးတော့ဖမ်းပြန်နေတယ်။အဲဒါဆိုရင်တော့ကျွန်တော်အမြင်ရတော့နော်ဒီဖမ်းဆီးမှုဒီနော်ဒီအစိုးရကငကိုတဲ့ဘက်ကသူ့ရဲ့အဖွဲ့အစည်းထဲမှာနော်ဒီနေရာကြီးမှာသူအဲ့ဒီလူခေါင်းတွေချက်ထားတဲ့များတဲ့အတွက်လောကမထိန်နိုင်ပဲအဲ့ဒီအခွင့်အရေးကြီးကလောက်ဆောင်တယ်ကသူတို့ခံရတယ်ဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတော့ရှိသူတစ်ခါလေးဖိတ်ချင်ပါလေကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာကိုနေဦးလင်းဆွေးနွေးလို့ရပါတယ
်ဆွေးနွေးလို့ရပါတယ်ဆိုတော့ရခိုင်ကိစ္စကတော့ကျွန်တော်အမြင်ပြောရရင်အများဆုံးပုံချရရင်တော့ဆိုးရရအနေချက်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ဗျာရခိုင်ဗမာပြည်ရေးကိုစဉ်းစားတဲ့အခါမှာတော့အဆန်းဆုံးကြီးနေတယ်သိပြီးတော့အသားမကျဘူးလို့ပဲထင်ပါတယ်။အဲဒါကြောင့်မာလူမျိုးတွေရဲ့စိတ်နေစိတ်ထားတန်ဖိုးဟလာရခိုင်လူမျိုးတွေရဲ့စိတ်နေစိတ်ထားတန်ဖိုးဒီထားတွေကိုသူမသိတဲ့အတွက်ဟိုပေါ့နော်ဘင်္ဂလားဒေ့ရှ်ကိစ္စကိုဆင်းရဲတဲ့အခါမှာလည်းကျွန်တော်သိတဲ့တော့သဘောမကျဘူးပေါ့ဗျာ
။အဲ့
ဒီအတွက်တော့လည်းဒီပြဿနာတွေရှိရလို့ထင်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေတာကန်တဦးကိုမေးချင်ပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့ကိုကျော်ထီးကြားပါလားခင်ဗျာ။
ကြပါလေ
။ဟုတ်ကဲ့ကိုကျော်ထီးအခုဖြစ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးခုနောက်ဆုံးအစိုးရကတည်းကမှုပေါ့ကျွန်တော်နောက်ဆုံးသိရလို့ဆိုရင်စစ်တွေဆေးဟုတ်မှာသူတို့ဒီဒဏ်ရထားတဲ့ရှေ့ဦးကိုပါဆွေးရနေပြီးဖမ်းဆီးပါတယ်။နောက်ရေးယူမှုတွေလုပ်ဖို့လည်းအစင်းနဲ့လုပ်နေတာတွေ့ရပါတယ်။အစိုးရရဲ့တိုင်တယ်မှုအစစ်အစစ်နဲ့ပတ်သက်လို့ကိုကျော်ထီးရဲ့အမြင်လေးသိကြပါမယ်
။ဟုတ်ကဲ့အခုကကျွန်တော်မြင်တာကတော့ပေါ့နော်လက်ရှိတင်းမာနေတယ်ပေါ့နော်တင်းမာနေတဲ့အခြေအနေလူလူနဲ့အစိုးရကြားထဲမှာနောက်တစ်ခုကစိုးရိမ်မှုအခြေအနေတွေဟိုရှော့ရှားဖို့လိုတယ်ပေါ့နော်အတိအကျအပြင်ကတော့ကျွန်တော်တို့ဒီပထမလှုပ်ရတာကဒီအခင်းဖြစ်တယ်အခင်းဖြစ်တော့ပြစ်ခတ်မှုတွေဖြစ်တယ်လူတွေတည်ကြတယ်ပေါ့နော် သူကတခုကဒီဒေါက်တာအိမ်မောင်ကိုဖမ်းတယ်နောက်တတိယတခုကလည်းတင်းစားရှင်းရှင်းပွဲလုပ်တယ်လုပ်တဲ့အခါမှာလည်းဒီအရေးယူမှုတွေကိုလုပ်သွားမယ်လို့ပြောတယ်ဆက်လက်ပြီးတော့လည်းဒီဆေးရုံမှာအဲဒဏ်ရာတဲ့လူနာတွေကိုဆက်ဖမ်းတယ်ဆိုတော့စိုးရိမ်မှုတွေညှိနေတယ်ပေါ့နော်အဲ့ဒါကိုအစိုးရအနေနဲ့ချွတ်ချဖို့လိုတယ်ပေါ့နော်အဲ့ဒါလေးကိုကျွန်တော်အနေနဲ့မြင်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီအရေးချင်းဖြစ်စဉ်နဲ့ပတ်သက်လို့ပေါ့ဟိုစစ်ဆေးမှုတွေမလုပ်ပဲနဲ့အဲစစ်ဆေးရတဲ့အဖြေတွေမရှိဘဲနဲ့တရင်းစားရှင်ပွဲရှင်းလင်းပွဲလုပ်ပြီးတော့မဖြစ်သိမ့်ဘူးပေါ့နော်အဓိကအဖြစ်ငင်းစီစီနဲ့ဒီလူထုကနေပြီးတော့ဟိုမညီညွတ်ဘူးဆိုတဲ့ကိစ္စတွေနောက်ပြီးတော့ဒီနေ့ဒီအစိုးရဌာနဆိုင်ရာတွေကအခင်းဖြစ်ခြင်းနဲ့ပတ်သက်ပြီးတော့ဒီနေ့အစိုးရကိုတင်ပြတဲ့အချက်တွေကိုပဲပြောတယ်နောက်ဖမ်းဆီးမှုတွေထပ်ဖြစ်တယ်ဆိုတော့လူကြီးရဲ့အခြေအနေတွေကစိုးရိမ်မှုတွေရဖြစ်နေတယ်ပေါ့နော်အဲ့တော့တရားမျှတမှုအမှန်တရားကိုရှာဖို့လမ်းစားကပြောက်သွားနိုင်တယ်ဆိုတဲ့ဟာတွေကိုမြင်နေပေါ့နော
်လက်တလုံးမြောက်ဦးမျိုးရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျာလူလူကတော်လေးငင်းငင်းကြောက်ငင်းငင်းသက်သက်ရှိသွားပြီလား
အဲလုံးလုံးစဉ်အခြေအနေကတော့ဟိုခုနပြောသလိုငြင်းငြင်းတက်တက်တော့ရှိနေမှာလေဒီအဓိကအားဖြင့်ဒီအခင်းဖြစ်တဲ့လူနာတွေကိုဖမ်းတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဆက်လက်ပြီးတော့ဒီပါဝင်ခဲ့တဲ့လူတွေကိုဖမ်းအောင်မလားဆိုတဲ့စိုးရိမ်ချက်တွေတော့ရှိတော့ရှိနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့
မတော်တဲ့အခြေအနေကတော့ငြင်းငြင်းတက်တက်ပါပဲဟုတ်ကဲ
့ဟုတ်ကဲ့အာကျွန်တော်တော့ရှင်မထုမေအာမထုမေကိုကျွန်တော်ဖုန်းခေါ်မထုမေကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အမျိုးသားလူတော်ကူကလေးမထုမေဖုန်းရပါပြီ။မထုမေအခုမြောက်ဦးဖြစ်သွားတဲ့ကိစ္စပေါ့နော်။အခုခုနကသရရှင်တွေကနောက်တစ်ခုကပင်နယ်ဆွေးနွေးရဲ့ကုတ္တရာသူရောပြောတာကသူတို့ရခိုင်အမျိုးသားတွေရဲ့မကျေနပ်မှုအခြေခံအပေါ်မှာရှိလာတဲ့အစိုးရရဲ့ကယ်တမှုပေါ်မှာလည်းအားမရကြပါဘူး။မထုမေရဲ့အမြင်သိကြပါလိမ့်ခင်ဗျာ။ဟုတ်ကဲ့ကျွန်တ
ော်ကျွန်တော်ပြောပါရစေမခန့်ခွပါနဲ့ဒီအခန်းကြီးလေးလေးဒီလမ်းကိုခေါ်ပါဦးအတိတ်ကမြောက်ဦးဖြစ်တဲ့နဲ့ပတ်သက်ပြီးတော့ဥရီလန်နဲ့ပတ်သက်နေပါတယ်မြောက်ဦးအစီအစဉ်ကိုဖိုင်တူဖြစ်တဲ့အဲနီလန်လွဲမှားတယ်အတူကနေပြီးတော့အစိုးရရဲ့အားနည်းချက်တွေဒီဘုံကအများကြီးလက်ရှိရဲ့ဒီပြည်သူတွေနဲ့လက်နက်ကင်ထားတဲ့ဒီချက်ချက်ဖွင့်ရဖြစ်ပြီးဆိုလို့ရှိရင်တော့ပြည်သူတွေမှာဘာမှမရှိပါဘူးစိတ်ချတယ်ရှိပါတယ်ဆိုချင်တော့ဒီဟိုကျောင်းမှာဖြစ်သွားတဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့အထက်ကတောင်းရှိသူတွေကဒီဆေးဌာနအစ်တစ်ခင်အစိုးရကတောင်းရှိပါတယ်။ဒီလူလူထုကနေပြီးတော့အခုကစမတ်ဆိုလို့ရတယ်။ဒီလူလူထုကစိတ်ဆက်ကလွန်လို့ရှိရင်ဒီလူလူထုမှာပါလက်နဲ့မရှိပါဘူး။ပါလက်နဲ့မရှိတဲ့ဒီလူလူထုကိုဒီအခုလက်ကျောင်းလိုက်ပြီးသုံးသွားပြီးအဖြစ်ဒီအဖြစ်အပျက်ကိုနင်းနေတာအဲ့ဒါမှအရေးကြီးအကြလွန်ပါတယ
်။ဟုတ်ကဲ့။
နောက်တစ်ချက်ကပါလဲဆိုလို့ရှိရင်ဖန်တီချင်းတဲ့နီလန်းမှာတကယ်များတရားဥပဒေနဲ့အညီကံကြေချင်းချင်းဖြစ်သလားဆိုတော့ဟာကျွန်တော်အများကြီးစိုက်စားကိုတွေ့နေပါတယ်။ဘာလို့ဆိုတော့သူတို့လူစုတွေအဲလူစုလူဝင်တွေတက်လာပြီဆိုလို့ရှိရင်အထူးသဖြင့်ဒါမျက်ရည်လူကုန်းတို့ဤသက်ပိုင်းနဲ့အဲရှင်ရက်ကဆက်တန်းတာတို့ဒါအဆင်ပြေလုပ်ခဲ့ရမှာပါ။ဟာဒီလိုမျိုးအဆင်ပြေမလုပ်ခဲ့ရင်လည်းဒါခုနပြောသလိုပဲခဏဦးဘဝတည်ဆုံးသွားတယ်ဆက်ပါတော့ဆက်လို့ဦးကျအဆက်ဆိုင်ရာရောက်သွားတယ်။ဒါကြီးကနေပြီးတော့တကယ်အစိုးရအခုလက်ရှိအစိုးရကန်တူဖြစ်ချင်းတဲ့နီလာကနီလာမပြောင်းနီလာတွေကျုံနေတယ်။မှားနေတယ်လို့ကျွန်တော်တို့ဒီစားပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်ထုမေကိုတစ်ဆက်သေးတစ်ခုမေးချင်တာကအခုဒီရခိုင်ခုနကဆွေးသွားတဲ့လူချို့မှာဆွေးနွေးသွားတာကဒီပတ်တည်းရင်းထဲမှာလေကရခိုင်လူမျိုးတွေထဲမှာခြေကားဖြစ်လက်ရှိဆွေးနွေးနေပတ်သက်ပြီးတော့မကျေနပ်မှုတွေရှိတယ်သူရကရခိုင်ပြည်နယ်ထဲမှာပဲတကယ်တော့လို့ရှိရင်အနိုင်ရအများစုအနိုင်ရတာကရခိုင်ပါတီဖြစ်တယ်ဒါပေမဲ့အစိုးရဖွဲ့နိုင်တဲ့အခြေအနေမရှိခဲ့ဘူးဒီအခြေအနေရတော့တလောက်ထိဖြစ်သွားအောင်တွန်းပို့သွားနိုင်တယ်ကဲ့လား
ဟုတ်ဒါတော့ဒီမှာဒီအစီအစဉ်မျိုးစနစ်ချက်တွေကိုမတော်လက်ခံဖို့အနေနဲ့ခက်ခဲပါတယ်ဒီမြန်မာနိုင်ငံရဲ့အခြေအနေကိုရခိုင်ပြည်မျိုးတစ်မျိုးတည်းကပဲအဲ့ဒီပြီးတော့မြန်မာနိုင်ငံရဲ့အခြေအနေကိုမတင်လက်ကမဟုတ်ပါဘူးဒါဒီမှာလွတ်လပ်ရေးရပြီးနောက်ပိုင်းအဲ့ဒီမြန်မာနိုင်ငံတစ်ခုလုံးမှာနေနေကြတဲ့တိုင်းရင်းသားအားလုံးတွေရဲ့အဲဒီကိုဖြစ်ပြီးတော့ခက်သက်ဖြစ်ပြီးတော့တစ်ခါရင်မှတိတက်ဒီလိုခံစားရတာမဟုတ်ဘူး။ဒါပေမဲ့တစ်ခုရှိတာကနေပြီးတော့အစ်ကိုတိုင်းရင်းသားတွေချက်သာလို့ရှင်တော့ဒီခံကြည့်နေမှာဝန်ထုံးဖို့ရည်ရှိတယ်။နိုင်ငံတကာနဲ့ပတ်သက်ပြီးဒီကိုဖြစ်ပြီးရှိတယ်။ဒါတော့ဝင်လို့မရပါဘူး။ဒါပေမဲ့အဲ့ဒီတိုင်းရင်းသားမြန်မာနိုင်ငံမှာပြည်အောင်စုမှာနေနေကြတဲ့တိုင်းရင်းသားအများကြီးတွေကမှအဲ့ဒီတိုင်းရအစိုးရနဲ့ပုံပြီးတော့တန့်ရှင်းဖြစ်တဲ့ကြတော့မဟုတ်ပါဘူး။ဒီတိုင်းတိုင်းကနေတဲ့အစီအမပေါင်းကြတဲ့တိုင်းရင်းသားတွေ အပေါ်ဝင်သေးတဲ့တိုင်းရင်းသားတွေအကုန်လုံးကဒီအစိုးရရဲ့ဖိတ်ဆက်တဲ့အစိုးရရဲ့တိုင်းရင်းသားတွေပေါ်မှာနေပြီးတော့ဒီကန်တီမီဒီယာရေးအဲနောက်တစ်ခုကနေပြီးတော့ဒီကိုပိုင်ကြထားပိုင်ခြင်းနဲ့ဒီကိစ္စမှာကိုခံတီးကိုတိုင်းရင်းသားအားလုံးတောင်းဆိုနေရပါ။အဲကြောင့်မလို့ဒီဖြစ်စဉ်မှာခိုင်းပြီးကြရဲ့လို့ဆိုချင်ပါလို့ပြောလို့မရပါဘူး။ဒီမှာနေဆိုင်ရမှာနေထိုင်ကြတဲ့တိုင်းရင်းသားအားလုံးကဒီမှာလို့တန်းလူကြီးကိုပိုင်ကြထားပိုင်ကြထားကိုပိုင်ကျန်းမာရေးတွေလည်းဒီမှာနိုင်ငံရေးအကျိုးစားနေကြတာတော့ကနိုင်ငံလုံးအကြည့်တော့ဖြစ်တယ်
ဟုတ်ကဲ့မထုမေးလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျကျွန်တော်ကိုတီးယာသွေးကိုလည်းတံပြီးတော့ဆဲကြမီးကြပါလေကိုတီးယာသွေးကလည်းသတင်းသမားဖြစ်တဲ့ခါကျတော့ကျွန်တော်သတင်းများပတ်သက်ပြီးတော့မီးကြပါလေဒီဖြစ်ရတဲ့ပတ်သက်ပြီးတော့အစိုးရရဲ့သတင်းထုတ်ပြန်မှုနောက်မှန်ကန်မှုကိုဘယ်လောက်ထိညွန်စားလို့ရမလဲဆိုလိုတာကအစိုးရထုတ်ပြန်ချက်မှာတော့လူစုလူဝေးလူအုပ်လိုက်ကနေပြီးတော့စုပူမှုဖြစ်တဲ့ပုံစံမျိုးဒီခုနကခရံရုံးဝင်ပြီးတော့စီးကြကြလို့သူတို့ဘက်ကနောက်ဆုံးအစင့်စင့်ဒီရဲထုတ်လုံးရဲလုံထုံးလုံးကြီးအစင့်စင့်ကိုကျင်းသုံးပြီးနောက်ဆုံးမလွဲတော့လို့တစ်ခတ်နှိမ်နေရတဲ့သဘောမျိုးတုံ့ပြန်ထားပါတယ်ခင်ဗျအဲ့တော့ဒီဒါနဲ့ပတ်သက်လို့ဆွေးရဲသတင်းထုတ်ပြန်မှုတွေနောက်တစ်ခါသတင်းထုတ်ပြန်ချက်မှန်မှန်ကန်မှုရှိမှရှိအချက်လက်တွေဒီပေါ်မှာကိုပြသဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဆရာဟိုဒါနဲ့ပတ်သက်ရင်တော့ပြောကြရတယ်အများကြီးပါကျွန်တော်တို့ဒီအစိုးရအနေနဲ့ဒီတရားဝင်သတင်းထုတ်ပြန်မှုတကယ်တမ်းကျတော့ဟိုရှိတယ်လို့ပြောရတာဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီဖြစ်စဉ်ဖြစ်သွားပြီးတော့24နာရီလောက်ကြာတဲ့ခါကျမှကျွန်တော်တို့ဒီသတင်းနဲ့ပတ်သက်ပြီးတော့မြန်မာအသံပါနေပြီးတော့ကျွန်တော်တို့ထုတ်ပြန်ပါတယ်ဒါထုတ်ပြန်တဲ့အခါမှာလည်းကျွန်တော်တို့အစည်းအဝေးမှာအပြန်အလှန်ဟိုရောနိုင်ငံတော်တိုင်းနိုင်ငံကိုသက်ဆိုင်အတော်ဝင်ရှိတဲ့ပုံစံတွေအားရှင်းပြတယ်ဆိုတော့အလေထားတယ်ပဲကျွန်တော်တို့ကဟိုကြုံကြခဲ့တာဖြစ်ပြီးသတင်းထုတ်ပြန်တာဟလာဟိုသတင်းအနေနဲ့ကျွန်တော်တို့တိတိကျကျသဘောထားရောအချက်အလက်အနေနဲ့ထုတ်ပြန်တာမျိုးမဟုတ်ပဲねအစည်းအဝေးမှတ်တမ်းတစ်ခုလို့ထုတ်ပြန်ခဲ့တာဖြစ်နေပါတယ်ဆိုတော့ဟိုတကယ်တော့ဟိုသတင်းကရှင်းလင်းလို့လို့တိတိကျကျအားလုံးကိုသတင်းနောက်တွေကိုဖိတ်ကြည့်ဒီကိစ္စကိုတိတိပပရှင်းခဲ့တာမျိုးမေးခွန်းအပြန်အလှန်မေးခွန်းနေနဲ့ကျွန်တော်တို့ဖြည့်ရှင်းခဲ့တာမျိုးခုချိန်ထိမရှိသေးတဲ့ဟာဒါအစိုးရဘက်ကအားနေချက်ပါပဲဆိုတော့ဟိုထုံးစံအတိုင်းကျွန်တော်တို့ဟိုအရင်ဖြစ်တော့ရှိခဲ့တဲ့အစိုးရရဲ့ထုံးစံအတိုင်းပဲအဲ့တော့ကျွန်တော်တို့ဒီအဲထုတ်ပြန်ခဲ့တဲ့ဟလာဒီအစည်းအဝေးမှာပြောကြတဲ့အနေအထားကြီးချက်ထုတ်လို့ရတဲ့အနေအထားကြီးကြီးမဆိုးရှင်လဲတစ်ဖက်ကဒီလိုစုကြောင်းကျွန်တော်တို့ဒီတုံ့ပြန်ပြစ်ခတ်ရတဲ့သဘောမျိုးပေါ့နော်အဲ့လိုသဘောမျိုးကြောထားတဲ့အထဲမှာတော့မှကျွန်တော်တို့ဆက်ချက်ပြတဲ့ခါမှာအဲ့လူပေါင်းများကဟလာတချို့ဆိုလဲဟို၂၃ချက်မှန်ထားတဲ့လူတွေလဲဆိုရှင်းအောင်မကြီးတဲ့ဟာတွေလဲပါတဲ့ဆိုကြောင်းမျိုးဒီကိစ္စဟာဟိုပို့ပြီးတော့ပြဿနာကိုပိုကြီးထွားလာနေတယ်လေလူတွေရဲ့စိတ်ထဲမှာမယုံကြည်စိတ်တွေနဲ့ကျွန်တော်တို့ပို့ပြီးတော့ဟိုမတင်တဲ့စိတ်တွေပို့ပြီးတော့ဟိုကြီးထွားလာနိုင်တဲ့အနေအထားရှိပါတယ်အဲ့တော့ဒီတက်ကိုအစိုးရအနေနဲ့ဟိုရေးရဆောင်ရွက်မှုတွေလုပ်မယ်လို့ပြောရုံနဲ့မကပါဘူးဒီတက်ဆိုင်ရာကျွန်တော်ဖြစ်စဉ်နဲ့ပတ်သက်တဲ့အခြေအနေတွေကိုတိတိကျကျထုတ်ပြန်ပေးဖို့နောက်အစိုးရကလည်းကျွန်တော်တို့တက်တရလက်လက်ပြေပေါ့နော်အဲဒီကျွန်တော်တို့ပုံစံသက်သေတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီလူစုကိုလည်းတွင်ဆင်းမေးမြန်းပြီးတော့ကျွန်တော်သတင်းထုတ်ပြန်ပေးဖို့ကျွန်တော်ဒီကိစ္စကို transparency ပေါ့နော်ကျွန်တော်တို့ဖွင့်လင်းပြင်သာမှုရှိရှိနဲ့ကျွန်တော်ဖြည့်ရှင်းပေးမှသာလေကျွန်တော်တို့ဒီလိုမှဖြစ်နေတဲ့ပြင်မာမှုတွေတော့အဲ့ဒီအကျိုးဆက်ပေါ့နော်ဖြစ်လာမဲ့တုံတုံလေးအုံကြမှုတွေကိုဟိုတားပြီးတာဖြေလျှော့တာရောက်ပါလိမ့်မယ်ဒါမဟုတ်ရင်ဒီတဲ့ပူဆိုးလာဖို့အကြောင်းရှိတယ်
ကျွန်တော်တစ်ဆက်တည်းမြင်ချင်တာကဒီက group ဒီ PR နဲ့ပတ်သက်လို့ကအခုနောက်ပိုင်းအခြေအနေနဲ့ပတ်သက်လို့တကယ် ground အခြေအနေကိုပြည်တွင်းမှာကုတ္တရရုံအနေနဲ့ပေးတကြတဲ့ဒင်းရယူနိုင်တဲ့အခြေအနေရှိပါလားဘာလို့ကျွန်တော်ဆိုရင်တကူကကျွန်တော်ဒီမတိုင်ခင်ကပဲတချို့မြောက်ဦးနေကန်တချို့မေးကြည့်တော့မြောက်ဦးနေကန်တို့ကအခုဒီဘဲရီလိုက်မှတော့မပြောရတဲ့သူတို့ရှိပါတယ်ဘာလို့ဆိုတော့ဒင်းသာရှင်းလင်းပွဲမှာပြောသွားတဲ့သဘောကဒီပွဲနဲ့ပတ်သက်ပြီးတော့တောင်းရှိတဲ့လူတွေကိုရေးယူမယ်လို့ဆိုတဲ့ခါကျတော့ရေးယူမှလည်းနိုင်ငံတော်ပုံမှန်မှုနဲ့ရေးယူမယ်ဆိုတော့ဒီကိစ္စကိုပြောလိုက်တဲ့လူကဒီဖြစ်ရကြီးမှာပါတယ်ဆိုတဲ့သဘောနဲ့တက်ရောက်သွားမှလည်းစိုးရိမ်နေကြတယ်အဲ့တော့ကိုတိကသေတို့အခုဒင်းသာရဲ့အနေထားမှာဘယ်လိုရှိပါလဲခင်ဗျာ
တရင်ရလာတော့ကျွန်တော်တို့ဒီဟိုပါပေါ့နော်ဒီတယ်လီဖုန်းနဲ့တရင်မေးမြန်းတာကျွန်တော်တို့တရင်ဆက်လက်ပြီးဆင်းငယ်မေးမြန်းတဲ့ခမတော့ပြဿနာမရှိပါဘူးတို့လိုလည်းပဲသူကပြောသလိုပေါ့ဒီကိစ္စကိုတာဝန်ယူပြီးတော့ရုပ်လုံးထွက်ပြပြီးပြောဖို့ကျတော့တော့ခက်ကြပါလေဘာလို့ဒီကိစ္စမှာပတ်သက်ခဲ့တဲ့ witness ယောက်တွေနဲ့ပြောမယ်ဆိုရင်အချိန်မျိုးဒီကိစ္စနဲ့ဆက်ဆက်ပြီးတော့ဟောကျွန်တော်တို့ဖမ်းဆီးအရေးယူခံရတာမျိုးဖြစ်နိုင်ပါလေဘာလို့ဆိုတော့အစ်မင်းညာအချိန်များအမြန်ရှုပ်သေးပါတယ်ရှုပ်သေးတဲ့အတွက်ကြောင့်မလို့ဒီအုံကြွားမှုတွေမှာပေါ့နော်ဒီလိုကျွန်တော်တို့ဖြစ်တဲ့မှာပါဝင်ခဲ့တဲ့အဲဒီကွင်းဆက်အနေနဲ့ကျွန်တော်တို့အရေးယူခံရတာလို့ဒီတိုင်းဆိုရင်လည်းဆိုတော့ဟိုကျွန်တော်အနေနဲ့ဟိုဘဝင်မကြတဲ့အချက်ကပါလဲဆိုတော့ဟိုဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တစ်ဖက်မှာဟိုဖြစ်ခဲ့တဲ့အဖြစ်မှန်ကိုပေါ်ထုတ်ပြရတဲ့နောက်ွယ်ဒီဖြစ်ခဲ့တဲ့အဖြစ်ချက်ကိုကျွန်တော်တို့ဟိုပုံကံမူကြီးတစ်ပွဲအဖို့ကျူးပြီးတော့အရေးယူဖို့ဟလာဒီလိုရှာဖွေပြီးတော့တေးရောဒီလိုဖြစ်ပေါ့နော်ဟိုကန်ဒီဖြစ်သေးဖို့လုပ်တဲ့ကိစ္စတွေအားလုံးကကျွန်တော်အဖြစ်မှန်ကိုဟိုပေါ်ထုတ်ဖို့ ဟိုအခင်းချင်းကောင်းတစ်ခုမဟုတ်ပဲねကျွန်တော်တို့ဒီအချက်မှန်ကိုဟိုမဖော်ရဲအောင်ပေါ့နော်အချိန်လေးတစ်ခုကိုဖန်ပြီးနေလို့ဖြစ်နေတယ်ဒါကဟိုမဖြစ်သင့်ဘူးအထူးသဖြင့်ဒီလိုမျိုးဒီမျိုးကြီးအရက်သားဆိုရလက်ထက်မှာစာမျိုးတွေကမဖြစ်သင့်ဘူးဒါအာနာသုံးပြီးတော့ကျွန်တော်တို့ဟိုအချက်မှန်တစ်ခုကိုဟိုမပြောရဲမဆိုရအောင်တောက်ွယ်တော့အောင်ကျွန်တော်တို့အင်အားနဲ့ပုံပြီးတယ်လို့လည်းဖြစ်နေတယ်တော့အရေးကြီးပါဘူးကျွန်တော်မပြောဘူးတစ်ဖက်မှာပေါ်တော့အရေးကြီးနေရှိတယ်လို့တစ်ဖက်ကလည်းမှန်ကြားကိုပြောရဲနိုင်တယ်ပြောခွင့်ရှိနိုင်တယ်အဲ့ဒီနေ့ဒီခါဒီလိုတို့တော့မဟုတ်ရင်ကျွန်တော်တရားမျှတမှုကိုဘယ်လိုမှပေါင်းချက်မပေးနိုင်ပါဘူး
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးအမျိုးသားလူတော်ကုသလေမတ်ထုမင်းမေးချင်ပါတယ်မတ်ထုမင်းခုနပြောသွားတဲ့အထက်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်အစိုးရမှတာဝန်ရှိတယ်ပေါ့။အခုဖြေရှင်းကံတွယ်မှုတွေတဲမှာပြည်နယ်အစိုးရပြောင်းစုစဉ်ဘဒုမှာအဓိကတာဝန်ရှိတယ်ဘဒုလောက်ရကအဓိကဖြစ်သွားလဲအခုနောက်ပိုင်းကံတွယ်မှုတွေနဲ့ပတ်သက်လို့မတ်ထုမင်းဘယ်လိုမြင်ပါလဲခင်ဗျာ။မတ်ထုမင်းကြားပါလား
။
ဟုတ်ကဲ့
အဟုတ်ကဲ့ဆက်ပါမယ်ခင
်ဗျာ
တာဝန်အရှိဆုံးကတော့အနည်းဆက်ဆုံးမှာရှိချက်အခြေရနေပြီးတော့အဒီပြည်နယ်အစိုးရပါဒီပြည်နယ်အစိုးရရဲ့ကံတူဖြည့်ရှင်းမှုတွေလိုအပ်ချက်တွေများလို့ဒီလိုမျိုးဖြစ်သွားခဲ့ရတာပါဒီပြည်နယ်အစိုးရကိုတာဝန်ခံတဲ့အစိုးရကတော့ဒီတောင်စုအစိုးရပါဒါနဲ့ပတ်သက်ပြီးလုံလုံပြားရတာဝန်ရှိတာကတော့ဒီတောင်စုအစိုးရမှာလုံးဝတာဝန်ရှိတယ်ဒါပေမဲ့လက်တလုံးမှာတော့ကံတူဖြည့်ရှင်းတဲ့ဒီအတခုကနေပြီးတော့အနည်းဆက်ဆုံးမှာရှိနေတဲ့ပြည်နယ်အစိုးရမှာလည်းပဲဒီတော့သူဆိုရတဲ့ထပ်သူစုမတော်ရှိပါတယ
်။လက်ရှိကံကြွယ်မှုတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ။အခုသတင်းစာရှင်းလင်းပွဲတွေလည်းသူတို့လုပ်နေရရှိပါတယ်။ထပ်တူတူလေးပေါ့ကျွန်တော်တို့က
။ဟုတ်ကဲ့ဆင်ဒီလက်ရှိအချိန်လေးကတော့ဟိုရှင်းနေတဲ့ဟာကိုရှင်းအောင်လုပ်ရပါမယ်။အခုကရှင်းနေတဲ့အရာကိုရှင်းအောင်လုပ်နေတယ်လို့ရှင်းနေပါတယ်ရှင်။ဒီတရားဥပဒေစုံမှုလေးကိုဒီ case ကနေပြီးတော့အခုဖြစ်သွားတဲ့အများကြီး case ကစိန်ခေါ်နေပါတယ်။တရားမျှတမှုကနေပြီးတော့ကျွန်တော်တို့ဟိုဒါအခုလက်ရှိမှာဆိုလို့ရှင်ဒီဖန်စီခံထားရတဲ့စိတ်ရုံပေါ်မှာရောက်နေတဲ့လူတွေကိုတော့ဖန်စီခံထားရတယ်။ဒါပေါ့ပြတယ်ဆိုရင်ဒီမနေ့ကမတရားဥပဒေစုံမှုရဲ့ပတ်သက်လို့သင်ကိုယ်ချက်အကြည့်ရှင်နေပြီ။ဒီခေတ်ကကျွန်တော်တို့အန်တီနေဆိုလို့ရှိရင်ပိုပြီးသင်ကိုယ်ချက်ရရှိနေပြီ
။ဟုတ်ကဲ
့။ဒါတို့ကနေပြီးတော့ကျွန်တော်တို့ဒီချက်ရှင်းလင်းတဲ့ရှင်းရှင်းမှုတွေဒီနေ့အစိုးရမှနေပြီးတော့ကြောတင်ပြရပါမယ်။ဒီနေ့အစိုးရဒီတူအစီအစဉ်ဆက်တင်ရပါမယ်။ဒီတူကိုအစီအစဉ်ဆက်တင်တဲ့အမှလည်းရှင်းရှင်းလင်းလင်းနဲ့တရားစကားပြောသူတို့ကောင်ချက်မှမိသမီးချင်းကိုအရေးကြီးပါတယ်အခုပုံစံကနေပြီးတော့ဟိုသူတို့ကတကယ်တော့ဆရာပြောတယ်လို့ပဲဒီလိုလေးကိုတချို့အကြံတွေမှာတက်အောင်ချက်တယ်လို့ဖြစ်နေပါတယ
်
ဒါနေပြီးတော့ဖြစ်တဲ့ပဲကိစ္စပါရှင်ဒါဒီတရားဥပဒေစုံမှုရေးကိုဒီမိုကရေစီဆိုရတဲ့ကောင်ဆီစီစီကိုပုံတော့ကျွန်မပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တိုင်းလေတိုင်းအချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတယ်ဒေါက်တူမီကောနောက်ကုတီဟာသူကျေးဇူးအများကြီးတင်ပါတယ်တော်ရရှင်ဒီအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့တိုင်းလေတိုင်းဆီဒီမှာပဲကျန်တော့ကြွင်ပြီးပါ
Thank you.